COVID-19 ရောဂါကူးစက်မှုစံချိန်မြင့်တက်လာနေတဲ့ထိုင်းနိုင်ငံမှာအလုပ်ရှင်တွေကကန့်သက်ချက်အစ်တွေတတ်မှတ်ခဲ့တာကြောင့်ရွှေပြောင်းအလုပ်သမားတွေအတွက်လှုပ်ရှားဖွေဖို့နဲ့ရှင်သန်ရပ်တည်နေထိုင်ဖို့ရုန်းကန်နေရကြောင်းလူခွင့်ရေးဖွဲ့တွေကတောက်ကြနေကပြောပါတယ်။ထိုင်းနိုင်ငံမှာလက်ရှိကူးစက်မှုနှုန်းမြင့်တက်လာနေတဲ့အခြေအနေဟာပြီးခဲ့တဲ့ဒီဇင်ဘာလကဘန်ကောက်တောင်ဘက်သမုတ်စခွန်မှာရှိတဲ့ပင်လယ်ရေထွက်ကုန်ဈေးကွက်ကနေစတင်ခဲ့တာဖြစ်ပါတယ်။ရွှေပြောင်းလုံသမားအများစုအထူးသဖြင့်ပင်လယ်စာဈေးကွက်နဲ့ဝန်ဆောင်မှုကဏ္ဍတွေမှာလုပ်ကိုင်သူတွေဟာထိုင်းဆိုရရဲ့ထောက်ပံ့မှုရဖို့မရှိနိုင်ကြောင်းဒေသခံပရာဟိတအဖွဲ့တွေကပြောပါတယ်။ထိုင်းနိုင်ငံဟာလက်ရှိနေ့စဉ်ကိုရိုနာဗိုင်းရပ်စ်ကူးစက်မှုအဆိုးရွားဆုံးကိုရင်ဆိုင်နေရပြီးတနေ့ကိုကူးစက်မှုအသစ်200ကျော်နှုန်းနဲ့စုစုပေါင်းကူးစက်ခံရသူ9842ဦးသေဆုံးသူ68ဦးရှိသွားပြီဖြစ်ပါတယ်။မြန်မာနိုင်ငံကအလုပ်သမားတွေအများစုရှိတဲ့စမုတ်စခွန်ပင်လယ်စာဈေးကွက်ကနေစတင်ခဲ့တာကြောင့်အခုလိုဗိုင်းရပ်စ်ကူးစက်မှုနှုန်းများလာတဲ့အပေါ်မြန်မာရွှေပြောင်းအလုပ်သမားတွေကိုလူအများကပြစ်တင်ပြောဆိုနေကြပါတယ်။ရွှေပြောင်းအလုပ်သမားတွေအနေနဲ့အလုပ်ပြန်လုပ်ခြင်းနဲ့ဆိုရင် COVID-19 စစ်ဆေးထားပြီးဗိုင်းရပ်စ်မရှိဘူးဆိုတဲ့ရလက်ဆေးမှတ်တမ်းကိုပြနိုင်မှသာအလုပ်ရှင်တွေကလက်ခံမယ်လို့ပြောကြောင်းစမုတ်စခွန်မှာရှိတဲ့ရွှေပြောင်းအလုပ်သမားအရေးဆောင်ရွက်နေတဲ့အဖွဲ့အစည်း၃ဖွဲ့ကပြောပါရရှင်။